မြန်မာနဲ့နေဆက်အဝင်ထွက်ကို2လပိတ်လိုက်တယ်လို့တရုတ်ယူနန်ဆိုရာကကြေညာတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာပြည်တွင်း COVID-19 ရောဂါကူးစက်မှုအခြေအနေအကြောင်းမြန်မာပြည်နဲ့အဝင်ထွက်နေဆက်ကိုဒီနေ့ဧပြီလ24ရက်ကစပြီး2လတိတိတားမြစ်လိုက်တယ်လို့တရုတ်ယူနန်ဆိုရာကကြေညာခဲ့တယ်လို့တရုတ်သတင်းစာတချို့ကလည်းသတင်းအသေးစိတ်ကိုဖော်ပြခဲ့ပါတယ်။မြန်မာပြည်မှာ COVID-19 ရောဂါကူးစက်သူစပြီးတွေ့ရဆိုတဲ့အချိန်တရုတ်ဘက်ကလည်းသူ့နိုင်ငံသားတွေကိုအသွားအလာမလုပ်ဖို့သတိပေးခဲ့ပါတယ်။ဒါပေမဲ့အခုအချိန်ကတော့ပိုပြီးတင်းတင်းကြပ်ကြပ်လှုပ်လာတဲ့သဘောရှိကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစောဝင်းက VOA ကိုပြောပါဗျာ။
ပရမတ်ဆင်မိတ်တို့ပါရှိရခုတစ်ခုကဆက်ပြီးတော့သူတို့ဒီတဲ့ပိုပြီးတင်းတင်းကြပ်ကြပ်ထုတ်လာတဲ့သဘောရှိရကြ။ကျွန်တော်တို့ဟိုကဒီပဲညှိထားတာကတော့သူတို့ဘက်ကလည်းဒီဘက်ကမလာဘူး။ဒီဘက်ကလည်းကျွန်တော်တို့ဘက်ကလည်းမပေါ်ဘူး။သူဘက်ရောက်တဲ့မြန်မာတွေကိုလည်းသူတို့ကဒီ73ရက်3ရက်တပ်မတော်တယ်မှာသူလောက်ကဥရီကသူ extension ပေးမယ်ကျွန်တော်ဒီဘက်မှာရောက်နေတဲ့တိဥတီလည်းရှိတယ်ကျွန်တော်ကလည်းဒီဘက် extension လုပ်ပေးမယ်ဒီ COVID-19 operation ရဲ့ကာလတွေမှာပေါ့အဲ့လိုတော့ကျွန်တော်ညှိနှိုင်းထားရှိတယ
်ယူနန်ပြည်နယ်တရုတ်နယ်စပ်တခြားမှာနေထိုင်သူအားလုံးကိုတရုတ်အစိုးရကအသိပေးကြေညာခဲ့တယ်လို့စစ်သားနဲ့ရဲဝန်တန်းအများပြားကိုလည်းနေစပ်တခြားချထားပြီးဖြစ်ပါတယ်မြန်မာပြည်ထဲတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားဘယ်သူမှဆိုထောက်နှံအပြစ်ပေးခံရနိုင်တယ်လို့လဲတရုတ်သတင်းစာရေးမှာဖော်ပြထားပါတယ်။တရုတ်နိုင်ငံထဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားကိုဖမ်းဆီးမိရင်ရွှေငွေ1,000အနေနဲ့စုကြေးပေးမယ်လို့လဲဆိုပါတယ်။နေဆက်ဝင်ထွက်ကိုပိတ်ထားပေးမယ်လို့ကုန်စည်စည်းစိမ်မှုကတော့နှစ်နိုင်ငံညှိနှိုင်းမှုနဲ့ဆက်ပြီးလဲပတ်နေမယ်လို့မူဆယ်ကုန်တယ်ကပြောပါတယ်။ကုန
်စည်ကပုံမှန်လဲပတ်နေတယ်မှာပေါ်ရံတိုင်းကတော့သူလူကိုလူလေဒီအယောင်ပဲစားတယ်လွတ်ထားပြီးသားပဲဒီဘက်တော့ရွှေလီတက်မှာတော့သူကပူပြီးဆိုင်အဲ့မဲ့အားလုံးပါပဲသူနဲ့နမိတ်ပါတော့သူကနေကြဆောင်တက်တဲ့ဒုချက်ဒုမြင့်ချထားတော့နော်ဘုံကဒီကအင်းမဲ
မူးဆဲခွာညူတတိပွဲုံပါရှင်စိုင်းခင်မောင်ပြောသွားတာပါCOVID-19 ကာယောဂါမဖြစ်ခင်ကယူနန်ပြည်နယ်ရွှေလီမြို့ကိုဝင်ထွက်နေတဲ့လူပေါင်းကတရက်ကို9,000လောက်ရှိပြီးကားရည်ထွက်ကတော့1,500လောက်ရှိရလို့ People's Daily သတင်းစာကဖော်ပြခဲ့ပါတယ်။တချိန်တည်းမှာတော့အကူအညီပစ္စည်းတွေပါဝင်တရုတ်နိုင်ငံစစ်ဘက်ကျန်းမာရေးအဖွဲ့တစ်ဖွဲ့ဟာမြန်မာစစ်ဘက်ကျန်းမာရေးအဖွဲ့တွေနဲ့ပူးပေါင်းပြီး COVID-19 ထိန်းချုပ်ရေးဆောင်ရွက်ဖို့ဒီကနေ့ရန်ကုန်လေစိတ်ကိုစရောက်လာခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။